ိတ်မကြသေးခင်တုန်းကဖြစ်ပွားခဲ့တဲ့မိတိလာအကြမ်းဖက်မှုအဓိကရုံးမှာတော့ဒီတရားခံဖြစ်နယ်ဆွဆွဲခံရသူ12ဦးတည်းကဖမ်းမိထားသူ9ဦးကိုပုံမှန်302လူသတ်မှုပါဝင်တခြားပုံမှန်တွေနဲ့ဆွဲချက်တင်ထားပြီးတော့အာနာပိုင်းကြီးကမြို့ကန်လူတို့ကြည့်ရှုနားထောင်ခွင့်မပေးဘဲလုံခြုံရေးအဆောင်ချက်တွေနဲ့ရုံးထုတ်ပြီးတရားလိုတွေကိုစတင်စစ်ဆေးခဲ့ပါတယ်ဒီကြောင့်တော့ VOA ထိုင်းချေဆိုင်သတင်းထောက်မအီးမာကဆက်ပြောပြမှာပါရှင်
။ပြီးခဲ့တဲ့မတ်လကလူ40ကျော်တေဆုံးခဲ့ရတဲ့မိထီလာအထီးကရုံအတွင်းဆရာတော်ဦးသောပိတအားတပ်ဖြတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့တရားခံလို့ဆွဆွဲခံရသူ9ဦးကိုတနင်္လာနေ့မှာလုံခြုံရေးအဆောင်ချက်တွေနဲ့ရုံးထုတ်စစ်ဆေးခဲ့ပါတယ်။တရားရုံးမှာတွားရောက်နားထောင်ခွင့်ရခဲ့တဲ့မိထီလာမျိုးကသတင်းစာဆရာစိုက်ရေးဆရာဦးတင်လိုင်ကတော့အခုလိုပြောပြပါတယ
်။အဲမိထီလာအမတ်နေရစကမ်းမှာတရားလိုစကမ်းမှုမြင်သားကဒီကိလဆယ်နေကအမတ်နေရစကမ်းပခွင်6မြေတုံညာပြေတုံပြည်မှုပုံမှာတဝက်နေ436မြင်းဆောင်တဝက်26ဖြစ်အမှုပွင့်ထားသောလူတက်တဲ့ကံဖြစ်တဲ့မျိုးထွညွန့်ဖိုးချူမျိုးညွန့်ဦးမျိုးဝင်းခေါ်ဆရန်စောတဲ့နိုင်မြက်ကိုကိုခေါ်အနဝါညီညီနိုင်တဲ့တခါမျိုးဖြစ်ဟာဒီမျိုးဝင်းခေါ်မျိုးညွန့်ခေါ်အဒူလမန်လက်ကျော်နိုင်ကိုဝင်းခေါ်ကိုကိုဝင်းခေါ်ကျော်သူဝင်းနဲ့စီသူတို့ကမိလခရင်တရားသူကြီးဦးရဲ့လို့ယုံနေတရားဆွဲသူကခရင်တရားသူကြီးကဇာတိမှုအမတ်16မြင်းသော2000လက်ခံပြီးအမှုကို20နှစ်နဲ့တရားခံများလုံငင်းအဆောက်အအုံများနဲ့ယုံထုတ်ကြတယ်တရားများဖြစ်စီများတင်လင်းပြတ်တဲ့များဖြစ်ကြတယ်စကားမှုရဲဦးမြင်းသားဆရာတော်ဦးနန္ဒီရကျော်မင်းထွန်းအောင်ခိုင်ကျော်ထိုက်နှင့်ထွန်းဝင်းတို့ကဆက်စည်းခဲ့တယ်တရားခံများကအကျိုးတော်6ဦးနားရထားကြောင်းသိရတယ်
ဆရာတော်ဦးတော်ပိတကိုတက်ဖြတ်ခဲ့မှုတွေနဲ့ဆွဲချက်တင်ခံထားရသူတွေကိုရုံးထုတ်စစ်ဆေးမယ်ဆိုတာကြောင့်တရားရုံးကိုမြို့ကန်တွေကမနဲ့စောစောတည်းကတွားဖို့တဲ့ပြင်ဆင်ထားခဲ့ကြပေမဲ့လုံခြုံရေးများတင်းကျပ်စွာချထားတာတွေကြောင့်မြို့ကန်တွေအနေနဲ့တွားရောက်ကြည့်ရှုနားထောင်ခွင့်မရခဲ့ဘူးဆိုပြီးမြို့ကန်တို့ကတော့ပြောပါတယ်
။ဒီရုံးထုတ်တဲ့ပုံတော့မြို့ကန်လူတွေကတွားလို့မရဘူး။လုံခြုံရေးတွေကရုံးရဲ့ပြင်ပမှာချထားတဲ့တို့အဲ့ဒီနားမှာရုံးနားမှာတွားပြီးတော့မှဦးတော်ပိတကိုတက်တယ်တရားခံ12ဦးကိုစစ်တယ်စစ်ဆေးမှုမှာကျွန်တော်တို့ကတွားပြီးတော့မှဘာဘုရားကံလူတို့ကနေသွားပြီးတော့ရုံးဖြစ်မှာဆုံရုံးဆုံရုံးနေရောင်းရင်းစာကတိလုံးလို့မရဘူးအပြစ်မှာလုံးဆုံးရေးပြေဝါချတာလေလူတွေကသွားနေကြတော်တော်များများကဒီကိစ္စကိုစိတ်ဝင်စားနေတယ်သူကအကုန်လုံးကတော့မနဲ့ချင်းပိုင်းလေးကနေပြီးတော့သွားဖို့စီစဉ်လို့ဆိုရတာဒါပေမဲ့တကယ်ရုံးထုတ်တဲ့အချိန်မှာကျတော့သွားလို့မရဘူးပေါ့နော်အဲ့လိုမျိုးလုံးဆုံးရေးရင်အားလုံးပဲဖွဲ့စည်းကြအပြစ်မှာဒီနေ့ကြည့်ချက်ကိုလုံးကြီးချတယ်သူ
မိထီလာပဋိပက္ခတွေကြောင့်ဒုက္ခသည်စခန်း6ခုမှာခိုလုံနေကြတဲ့ဒုက္ခသည်တွေထဲကတချို့ဟာနေကင်းဘက်တွေမှာသူတို့အိမ်ယာတွေကိုပြန်ကြတာတွေရှိပြီးညဘက်တွေမှာတော့ဒုက္ခသည်စခန်းမှာပဲပြန်လည်နေထိုင်ကြတယ်လို့ဆိုပါတယ်။မိထီလာမျိုးလုံခြုံရေးကတော့စိတ်မချရသေးတာကြောင့်မိမိတို့ရဲ့လမ်းတွေမှာလူလူတွေကိုယ်တိုင်ကင်းစောက်နေရတော့မယ်ဆိုပြီးမြို့ကန်တွေကဆိုပါတယ်
။ဟိုရက်ွက်တဲ့ဒီမှာရှိတယ်လူနေစုအိမ်ကြီးလေးတွေကနေပြီးတော့ဟိုတော့ကြောက်ကြောက်ကြောက်ကြာရှိတဲ့အိမ်လေးတွေကနေ့နေ့ပိုင်းဒီမှာဒုက္ခသည်စခန်းကနေသူတို့အိမ်ကိုပြန်လာပြီးတော့ဟိုညနေပိုင်းဆိုရင်တော့အဲဒီတော့ကလည်းစကံပြန်သွားတယ်အဲ့လိုမျိုးလိုရှိတယ်ဟုတ်ရက်ွက်ဒီမှာကတော့အခုလုံချုံကြီးပတ်တာလည်းပတ်တာပေါ့နော်ယူပါပေါ့ဟိုအနာမိုင်ကွက်ကြီးကလုံချုံကြီးပြီးတာပြီးတာပဲဒါပေမဲ့ကိုယ့်ရက်ွက်ကကိုယ်လမ်းနေမှာတော့အရင်လိုပဲကျွန်တော်တို့ကစပစ်တဲ့နေ့အီပါပေါ့ဒီမှာဟိုဟာ20ရက်နေ့နောက်ကလေးကစပြီးတော့ကုချင်းပြီးစောက်အင်းရတော့စောက်နေရသေးတယ
်ဒုက္ခသည်စခန်းတွင်းမှာနေထိုင်နေကြတဲ့ဒုက္ခသည်တွေကတော့စခန်းတွင်းမှာနေထိုင်လို့ချင်းမရှိတော့ပေမဲ့အပြင်ဘက်မှာနေအိမ်နေဖြက်စီးခံလိုက်ရတာတွေလုံချုံကြီးစိတ်မချရသေးတာတွေရဲ့ကြောင့်နေထိုင်နေရသူတွေရှိကြသလိုတချို့ကလည်းအိမ်ယာတွေရှိနေသေးတဲ့အတွက်အိမ်ပြန်လိုကြသူတွေလည်းအများအပြားရှိနေပါတယ်။အစ္စလမ်ဘာသာဝင်တချို့ကတော့စိုင်းနေပြန်ဖွင့်တာရှိပေမဲ့အများစုကတော့စိုင်းနေမဖွင့်ရကြသေးဘူးလို့ဆိုပါတယ်။မိထီလာမြို့မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အာနာပိုင်တွေကလူ90ကျော်ကိုဖမ်းဆီးစစ်ဆေးနေပြီးအေဘီလာအတွင်းမှာပဲပဋိပက္ခစတင်ဖြစ်ပွားခဲ့တဲ့ရွှေဆိုင်ကပိုင်ရှင်တွေအပါအဝင်လူ3ဦးကိုထောင်ဒဏ်14နှစ်စီချမှတ်ခဲ့ပါတယ်ရှင်။